ပေါ်မှာကစားနိုင်တဲ့ game နဲ့ဒီတက်ယူသွားနိုင်တဲ့ game set လေးတွေနဲ့ကစားနိုင်တဲ့ game ဈေးကွက်ကနေပြီးတော့2026ခုနှစ်မကုန်ခင်မှာဒေါ်လာ112ဘီလီယံအထိဝင်ငွေရလိမ့်မယ်ဆိုတဲ့ကိုသားညွှန်ရေး Persistent Market Research ဆိုတဲ့ဈေးကွက်လေ့လာရေးအဖွဲ့ကထုတ်တဲ့စီရင်ခံစာထဲမှာခန့်မှန်းထားတာ
ဒီဈေးကွက်ကတမစ်ကို100ရာခိုင်နှုန်းကျော်တိုးတက်နေတယ်ဆိုရယ်ခန့်မှန်းခြင်းနဲ့တွက်ပြီးတော့ဒေါ်လာ112ဘီလီယံလို့ပြောတာမှဆင်းမမောလောလောဆယ်ရှိနေတဲ့တန်ဖိုးကဒေါ်လာ42ဘီလီယံကျော်ဆိုတော့အခု2016ကနေပြီးတော့2026ခုနှစ်အတွင်းမှာဒေါ်လာ83ဘီလီယံကျော်တိုးသွားမယ်ဆိုတဲ့သဘောပ
ြလောလောဆယ်ဒေါ်လာ42ဘီလီယံကျော်မှာအများဆုံးဝင်ငွေရနေတာကတော့အာရှပစိဖိတ်ဒေသကလည်းနော်နောက်နှစ်တွေမှာလည်း73ရာခိုင်နှုန်းနီးပါးလောက်ထိတိုးတက်နေဦးမယ်ဆိုပဲအဲဒါကြောင့်လဲမိုဘိုင်းဂိမ်းပေါ်မှာအခြေခံတဲ့ဂိမ်းလုပ်ငန်းတွေကသူ့ထက်ကဥအောင်လို့အပြိုင်တီထွင်နေကြတာရှင်အခုလဲလက်ကစမတ်ဖုန်းတွေပေါ်မှာဂိမ်းကစားနိုင်အောင်လို့ဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေကဖင်လန်နိုင်ငံက Hatch ဆိုတဲ့ကုမ္ပဏီကဂိမ်းအမျိုးအစားပေါင်း200လောက်ကိုဒေါင်းလုဒ်လုပ်ရမလို့ပဲနဲ့ဓာတ်ရိုက်စတရီးမင်းလုပ်ကစားနိုင်တဲ့ဝန်ဆောင်မှုကိုပေးနေပြီလေ
Hatch ဆိုတာကမြန်မာနိုင်ငံမှာလူသိများတဲ့ Angry Bird ဂိမ်းကိုထွန်းတဲ့ Rubio Game ကုမ္ပဏီရဲ့အခွဲတစ်ခုရဲ့သူတို့က mobile game 100လောက်ကိုကစားခြင်းနဲ့ချင်းချက်ချင်းကစားနိုင်အောင်လို့ smartphone app ထွန်းလိုက်တာလေ online ပေါ်မှာဓာတ်ရိုက် streaming လုပ်ပြီးတော့ရုပ်ရှင်တွေကြည့်နိုင်တဲ့ Netflix တို့တချင်းနားထောင်နိုင်တဲ့ Spotify တို့လိုမျိုး hash ကလည်း game တွေကို streaming ဝင်ဆောင်မှုပေးနိုင်အောင်ဖန်တီးလိုက်တာပေါ့ဗျာ
if you look what happened to other forms of media so music has gone streaming movies tv series has gone streaming it's just a way more convenient way
ဒီမီဒီယာတွေညာနေဘယ်လိုပြောင်းလဲကုန်လဲကြည့်နေဆိုရင်ဒီတော့ရုပ်ရှင် TV စီးရီးတွေအားလုံး streaming ဝင်ဆောင်မှုပြင်နေကြပါပြီ။ကိုယ့်အတွက်ချော်ပြမှုကိုလွယ်လွယ်ကူကူအဆင်ပြေကြနိုင်တဲ့နည်းလမ်းတစ်မျိုးပါ။ Play ဆိုတဲ့ click ကို click လုပ်လိုက်တာနဲ့ mobile phone ပေါ်မှာ game စားလို့ရသွားမှာပါ။ game တွေကို streaming ဝင်ဆောင်မှုပြတာက online ဝင်ဆောင်မှုဖြစ်တော့လူမှုကွန်ရက်တွေကိုတခြားဝင်ဆောင်မှုတွေနဲ့ချိတ်ဆက်ပေးနိုင်ပါတယ်။တခြားလူချင်းချင်းကြမှာသူတို့ကြိုက်ကြတဲ့ game တွေနဲ့ဆက်လက်ပြီးပေါင်းစည်းပေးနိုင်ပါတယ်
။ Hatch Mobile Streaming လုပ်ငန်းကိုပူးတွဲတည်ထောင်ခဲ့တဲ့ SRUD လာပါတခုရှိတာသူတို့ရဲ့ app ကလောလောဆယ်ဆင်လက်နိုင်ငံက Android smartphone တွေမှာပဲတုံးလို့ရသေးတယ်။ဒါပေမဲ့ကစားခြင်းတဲ့ game တွေကို download လုပ်နေစရာမလိုပဲနဲ့ online ပေါ်မှာဓာတ်ရိုက် streaming လုပ်ကစားနိုင်မဲ့ဝန်ဆောင်မှုမျိုးတွေကတော့ပို့ပြီးတော့ခေစားလာဖို့ပဲရှိတယ်လို့တွက်ပြီးသူတို့ကစလုပ်နေတာလို့ဆိုတယ်
။ Many of the heavy hitting brands in the games industry are looking into subscription at the moment. We think it's kind of the future.
ဒီလိုမျိုးတွေကနာမည်ကြီးအမှတ်ရစီအတော်များများကလာစဉ်ကြီးနှစ်စဉ်ကြီးယူပြီးဝန်ဆောင်မှုပေးနိုင်မှုအခုစဉ်းစားနေကြပါပြီ။ကျွန်တော်ထင်တော့အနာဂတ်မှာအဲ့ဒီလိုပဲဖြစ်တော့မယ်ထင်ပါတယ်။ကျွန်တော်တို့ Hatch က Mobile Device တွေပေါ်မှာ Game ကစားနိုင်အောင်လုပ်ပေးထားတဲ့အတွက်ဤပညာအရအကန့်အသတ်မရှိချဲ့နိုင်ပါတယ်။ဒီကနေ့ခေတ်မှာ Game ကစားသူအများစုအဓိကကစားနေကြတာ Smartphone တွေပေါ်မှာပါ။ဒါကြောင့်ကျွန်တော်တို့က Smartphone သုံးသူတွေအတွက် Game ကောင်းကောင်းကိုလွယ်လွယ်ကူကူချက်ချင်းကစားလို့ရအောင်အာရုံစိုက်လုပ်နေတာပါ။Xbox game တွေထုတ်နေတဲ့ Microsoft ကုမ္ပဏီက2019ခုနှစ်ဇွန်လကတုန်းကပဲ Xbox Game Pass ဆိုတဲ့ဝင်ဆောင်မှုအသစ်ကိုစခဲ့တာမဟုတ်လားဗျ။တစ်လကို10ဒေါ်လာဝင်ဆောင်ကယူပြီးတော့ Xbox game ပေါင်း100ကျော်ကို download လုပ်ကစားနိုင်အောင်လို့လုပ်ပေးလိုက်တာလေ
။ I think the future of gaming is you'll have a set of really core gamers that are going to want to pre-order and buy and play those games day one when they come out.
Game အသစ်မထွက်ခင်မှာဂျူမာထားပြီး game ထွက်ထွက်ချင်းတွေမှာကစားတင်ရတဲ့အမှန်ကဲ gamer တွေရှိသလိုပေးတဲ့ဈေးနဲ့တန်တာကိုလိုချင်တယ်ဒီနေ့နေ့ဂိမ်းအမျိုးပေါင်း100လောက်ကစားခြင်းနဲ့ဂိမ်းမာရီလည်းရှိပါတယ်။အနာဂတ်ဂိမ်းလုပ်ငန်းအတွက်အဲ့ဒီလိုဂိမ်းမာနှမျိုးကအရေးကြီးပါတယ်
။ Microsoft Xbox က Aaron Greenberg ပြောသွားတယ်လို့ပဲ on demand လို့ခေါ်တဲ့ဒီကိုလိုချင်တာကိုပဲရွေးချယ်အဖို့အခပေးပြီးကစားနိုင်တဲ့ဂိမ်းဝင်ဆောင်မှုမျိုးကိုသဘောကျသူတွေရှိတာကြောင့်လဲအခုဆိုလို့ရှိရင်ဒီ Sony PlayStation Now ဆိုပြီးတော့လောက်စင်ကြီးပေးဂိမ်းတွေကစားနိုင်တဲ့ဝင်ဆောင်မှုလုပ်ထားတယ်။ EA ကလည်း EA Access ဆိုပြီးတော့ on demand ဝင်ဆောင်မှုရှိနေပါပြီ။
ဒါနဲ့တချို့ကျတော့ game ကိုကိုယ်တိုင်ဝယ်ပြီးတော့ game set နဲ့ကစားရတာမျိုးကိုမှဆွဲလန်းနေကြသူတွေလည်းရှိနေသေးတယ်လို့ game တွေနဲ့ပတ်သက်ပြီးတော့ online သတင်း website GameSpot ကတမူအဖူစင်ကပြောတယ်က
Building a subscription model into gaming is definitely a smart idea. I don't know whether it's
နားစင်ကြီးနှစ်စင်ကြီးယူပြီး game ဝင်ဆောင်မှုပေးတဲ့လုပ်ငန်းကတိတ်ကိုကောင်းတဲ့အကျံစီလို့ထင်ပါတယ်။ game ကစားကြသူတွေအတွက်ဒီဝင်ဆောင်မှုမျိုးကမကြခင်မှာဖယ်မှဦးစားပေးရွေးချယ်တဲ့နည်းလမ်းဖြစ်လာမလားဆိုတော့ကျွန်တော်မပြောနိုင်ပါဘူး။ game တွေကိုဝယ်ပြီးစုကြသူတွေလည်းအများကြီးရှိပါတယ်။ digital game တွေကိုကိုယ်ပိုင်လက်ဆုပ်လက်ကင်မပိုင်ဘဲမဝယ်ချင်တဲ့သူတွေလည်းအများကြီးပါ
။ရုပ်ရှင်ဂီတလောကအောင်ကြည့်လို့ရှိရင် on demand ဝင်ဆောင်မှုနဲ့ streaming လုပ်ငန်းတွေကပို့ပြီးတော့မှရှယ်ပြန့်လာတယ်။အောင်မြင်လာတယ်။ အထက်ကတော့ကိုရုပ်ရှင်ကြည့်နေတဲ့အချိန်၊တခြင်းနားထောင်နေတဲ့အချိန်မျိုးမှာအိမ်ပြန်ထွက်စရာမလိုဘူး။အွန်လိုင်းပေါ်မှာပဲလွယ်လွယ်ကူကူအဖိုးခါပေးပြီးတော့ကြည့်နိုင်နားထောင်နိုင်တော့အဲ့ဒါကိုလူတွေကသဘောကျကြတာပါ။နောက်ပြီးတော့လားစင်ကြီးပေးထားကြတဲ့သူမျိုးဆိုရင်လည်းရွေးချယ်ကြည့်နိုင်နားထောင်နိုင်တာတွေကအများကြီးပဲလေ။အထက်ကတော့လွယ်ကူအဆင်ပြေမှုပေါ့။ဂိမ်းကကြတော့အပြော်ရမ်းကစားတဲ့ပရိသတ်နဲ့အထက်အများကြီးပေးပြီးကစားကြတဲ့အမဂန်ဂိမ်းမာတွေကြားမှာကွာမှာပါ။တမောဟူစင်ကလည်းအဲ့ဒီအချက်ကိုပဲထောက်ပြတာပ
ါ People are naturally inclined to do it now because they have ideas about Netflix and that kind of stuff and it works for mobile
games Netflix လို့ဝင်ဆောင်မှုရောကြောင့်အဲ့ဒီလို subscribe လို့တာမျိုးကိုအခုလူတွေစိတ်ဝင်စားလာကြပါတယ် Mobile game တွေအတွက်တော့အတိုင်းအတာတစ်ခုဒီအောင်မြင်နိုင်ပါတယ်ဒါပေမဲ့တခြားဂိမ်းဆက်တွေနဲ့ကစားရတဲ့ဂိမ်းမျိုးကရတဲ့အတွေ့အကြုံကိုစွဲနေကြသူတွေကိုတော့စွဲဆောင်မှုပိုခက်မယ်လို့ထင်ပါတယ
် Smartphone တွေပေါ်မှာလူတွေအားကိုးကြရတဲ့အပိုင်းကိုတော့ short တွေ့လို့မရတော့ဘူးထင်တယ်ဗျသူပြည့်စုံတော့ဒီ smartphone ပေါ်မှာရနိုင်တဲ့ချော်ပြီးပိုင်းကလည်းတော်တော်လေးကြီးပါတာကျွန်တော်တို့ကအခုဆိုရင်ရုပ်ရှင်တွေကိုကျွန်တော် phone ပေါ်မှာပဲကြည့်တော့တာမဆင်မောစိတ်ကူးပေါက်လို့ game ကစားခြင်းလည်းဒီ phone ပေါ်မှာပဲကစားလိုက်တာဆိုတော့ကျွန်တော်တို့လိုမျိုး smartphone သုံးသူတွေအတွက် on demand game streaming ဝင်ဆောင်မှုတွေလုပ်လာတာနောက်ဆိုရင်အပြန်အသင်းဖြစ်လာမယ်ထင်တယ်ဗ
ျ Netflix တို့ Spotify တို့လိုမျိုး mobile game streaming လုပ်ငန်းကြီးတယ်လားမလားဆိုတာကတော့အခုပြောဖို့ခက်ပေမဲ့ smartphone သုံးသူတွေများလာရတဲ့အမျှသူတို့ကိုဆွဲဆောင်နိုင်တဲ့တီထွင်ဖန်တီးမှုတွေကိုပို့ပြီးမြင်လာရမှာကတော့သိကြပါလိမ့်ရှင်